မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကြောင့်သေဆုံးသူ26ဦးထပ်တိုးပြီးစုစုပေါင်းသေဆုံးသူ310ဦးရှိသွားပြီဖြစ်ပါတယ်။ကျန်းမာရေးနေအောင်သာဝန်ကြီးဌာနရဲ့ဒီကနေ့ည7နာရီထုတ်ပြန်ချက်အရလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာပေါင်း6262ခုကိုစစ်ဆေးခဲ့တာမှာကိုဗစ် -19 ဒီပြလူနာစုစုပေါင်း946ဦးထပ်တွေ့ပါတယ်။ဒါကြောင့်အခုဆိုရင်ယောဂပိုးကူးဆက်ထားသူပေါင်း 13,383 ဦးရှိတော့ပါပြီ။ဆေးရုံကဆင်းခွင့်ရသူ364ဦးထပ်တိုးပြီးဆေးရုံကဆင်းခွင့်ရသူစုစုပေါင်း 3,900 ကျော်ရှိပါပြီ။နေ့စဉ်ဓာတ်ခွဲစစ်ဆေးသူအရေအတွက်တိုးလာတဲ့အမျှယောဂပိုးကူးဆက်သူတွေပိုတွေ့လာရတာဖြစ်ပြီး24နာရီအတွင်း 1,000 နီးပါးအရေအတွက်ထိရောက်လာနေတာပါ။အခုနောက်ဆုံးထုတ်ပြန်ချိန်ထိဆိုရင်စစ်ဆေးပြီးစီးခဲ့တဲ့ဓာတ်ခွဲနမူနာပေါင်းက 29,600 ကျော်ရှိသွားပြီဖြစ်ပါတယ်။ကျမရင်နာကစားဝန်ကြီးဌာနကနေ့စဉ်ထုတ်ပြန်ပေးနေတဲ့မြို့နယ်လိုက်ရောဂါပိုးကူးဆက်သူအရေအတွက်မှာရန်ကုန်တိုင်းဒေသကြီးအတွင်းကူးဆက်ခံရသူအရေအတွက်ဟာနေ့စဉ်အများဆုံးဖြစ်နေစေပါပဲ။လူလူကြမှာလည်းရောဂါပိုးနဲ့ပတ်သက်လို့စိုးရိမ်မှုတွေပိုတိုးလာနေပြီးကိုဗစ် -19 ရောဂါနဲ့ပတ်သက်လို့ရောဂါပိုးကူးဆက်ပုံ၊ကုသပုံ၊စတာတွေနဲ့ပတ်သက်လို့သတင်းအချက်အလက်မျိုးစုံပြန့်နှံ့နေပါတယ်။အခုတော့ကျမရင်နာကစားဝန်ကြီးဌာနရဲ့အစီအစဉ်နဲ့ကိုဗစ် -19 ရောဂါအကြောင်းသိကောင်းစရာအမေးအဖြစ်အစီအစဉ်တစ်ခုကိုမြမတန်တဲ့ရုံမြင့်တန်ကြားကနေစတင်ထုတ်လွှင့်ပေးနေပြီဖြစ်ပြီးဒီယောဂအကြောင်းမေးမြန်းထားတာတွေကိုကျန်းမာရေးပညာရှင်တွေကဖြေဆိုပေးနေပါတယ်။လူလူအနေနဲ့ကိုဗစ် -19 ယောဂအကြောင်းသိလိုတာတွေကိုမေးမြန်းနိုင်ပြီးတူယာမေးခွန်းတွေကိုစုပေါင်းဖြေဆိုပေးသွားမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကလည်းပြောထားပါတယ်။